တဝဲခရိုင်လောင်းလုံမြို့တဲကိုပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကတည်းကစစ်ကောင်စီအဖွဲ့တွေရေချောင်းကနေတဆင့်ရောက်လာပြီးဒေသခံ1000ကျော်ဟာကြောက်လန့်ပြီးရွာတွေထဲမှာမနေတော့ပဲထွက်ပြေးနေကြရတယ်လို့လောင်းလုံမြို့နယ်ပြည်သူ့ကာကွယ်ရေးရဲဘော်တို့ကပြောပါတယ
်ဒီလောင်းလုံနဲ့မျက်ရှင်မော်ဖျားကြားမှာရှိရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျဟုတ်ဒီဘက်ကတော့ဒီ1000ကျော်ပေါ့1000ကျော်လောက်တော့ဟိုပြေးရတယ်ဗျအဲ့ဒီမှာရှိရရွာလေးတော်များလည်းမိရှုခံရတယ်အဓိကခံရတာတော့ဒီဟိုညောင်ပြည့်ကြီးရွာပေါ့နော်ဖိုးဖိုးကျောက်ဖိုးဖိုးကျောက်ကမ်းကြီးရှိတဲ့ညောင်ပြည့်ကြီးရွာအဲ့ဒါတော့အဓိကအများဆုံးခံရရတယ်ပေါ့
တဝဲမြို့ဝနဲ့မိုင်20ကျော်မှာရှိတဲ့လောင်းလုံမြို့နယ်ကိုရေကြောင်းကတဆင့်ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာကျိုးဆွယ်တလျှောက်မှာရှိတဲ့ရွာလေးစီဝင်ပြီးဇန်နဝါရီလ14ရက်မနေ့တုန်းကပြန်ထွက်သွားတယ်လို့ပြောပါတယ
်သူတို့ကရဲ20ကျော်သူတို့ကချီချောက်ပြီးတော့လောင်းလုံကနေပြီးတော့ကျိုးဆွယ်တခြားပေါ့ဗျာကျိုးဆက်တခြားစီရင်စစ်ကြောင်းတွေထူပြီးတော့တရွာဝင်တရွာထွက်စစ်ကြောင်းထူပြီးတော့ဟိုးအောက်ထိဟိုဟိုပေါ့အစိုးရသွားလိုက်တဲ့ပုံစံဖြစ်နေတယ်မင်းရစစ်ကြောင်းတော့ပြန်ထွက်သွားတယ်ဗျစစ်ကြောင်းကပြန်သွားလာပြန်သွားလာတော့မဟုတ်ဘူးဗျသူတို့ကဟိုပေါ့မြို့နယ်ကူးသွားတာဒီရေကြောင်းတွေပြီးတော့ဖြတ်ပြီးတော့သူတို့တရေချောင်းပွဲကိုတရေချောင်းပွဲကိုကူးသွားတာဟုတ
်ရွာတွေထဲမှာစစ်ကောင်စီအဖွဲ့တွေရှိနေချိန်ရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်ဟာစစ်ဆောင်နေခဲ့ကြရတယ်လို့ကူညီပေးနေတဲ့သူတွေစီကသိရပါတယ်။ဒါပေမဲ့တကယ့်မြေပြင်မှာတော့ရွာပေါင်းနဲ့ဒေသခံဥယေဟာတိထက်ပို့ပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့ရွာတွေကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေအိမ်မီးရှို့ခံလိုက်ရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေရင်ဆိုင်နေရတာပါ
။ဟုတ်တချို့ကတော့ပြန်ရောက်နေပြီဗျ။သူတို့စစ်ဘေးရှောင်ဆိုတော့သူတို့ကခဏရှောင်သွားတာပေါ့နော်။ပြန်နေလို့ရတဲ့နေထားရှိတဲ့ဟိုဟာမိသားစုဝင်တွေကြတော့သူတို့ပြန်လာပြီးတော့အော်ရွာဒီမှာပြောင်းနေကြရတာတချို့ကကြောက်လို့လေမလာရဲသေးဘူးအခုတရနေ့ထပ်ဆောက်ဦးမယ်ဆိုပုံစံမျိုးလေးရှိတယ်တချို့ကကြောက်လို့ပြန်နေပြမရှိတော့ဘူးဟိုအိုးအေးတွေလည်းမရှိတော့ဘူးအကုန်လုံးမီးရှို့ခါရရတယ်ဆိုတော့အဲ့လိုမျိုးလေးရှိနေတာဟုတ
်စစ်ကြောင်းထိုးကာလအတွင်းမှာတရက်သားနေအိမ်140ဝန်းကျင်မီးရှို့ခံရပြီးအဲ့ဒီထဲကနေအိမ်တရာကျော်ဟာညောပြင်းချေးရွာကနေအိမ်တွေဖြစ်တယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ဒဝဲခရိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်ကြာပြင်စစ်ကြောင်းထိုးချိန်မှာထွက်ပြေးတယ်လို့ဆိုပြီးအောက်ကျောက်ဝရွာကအမျိုးသားတအုပ်ကိုလည်းပြစ်တက်ခဲ့တယ်လို့ဒေသရင်းမီဒီယာတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့တနင်္လာနေ့တိုင်းလောင်းလုံမြို့နယ်မှာစစ်ကြောင်းထိုးပြီးဒေသခံနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့သတင်းတရာထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်